2016 ခုနှစ်ဇန်နဝါရီလကအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ကြောက်မြင့်နာဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကိုဖားကန်မှာအကြီးအကျယ်ပြုလုပ်ခဲ့ကြပါတယ်။ဒီဥပဒေဟာ1996ခုနှစ်ကစစ်အစိုးရပြဋ္ဌာန်းထားတဲ့ဥပဒေကိုအနှဲငယ်ပြင်ဆင်ထားတာဖြစ်ပါတယ်။အဓိကကဒီဥပဒေပါပုံမှန်41နဲ့42တို့အရခွင့်ပြုချက်မရဘဲကြောက်မြက်ကိုလက်ဝဲကင်ထားသူကိုအရေးယူနိုင်တာဖြစ်ပါတယ်။ဒီဥပဒေအရဖားကန်လိုမိုးကုတ်လိုရနာထွက်တဲ့နယ်မြေတွေကပြည်သူတွေဟာဥပဒေအရညှိစွန်းနေတာဖြစ်ပါတယ်
။အခုကပြည်သူတွေကကြောက်တော့မှလက်လက်ဝဲထားရှိမှုမရှိဘူးဆိုရင်တော့သူကအမြဲတမ်းပဲဥပဒေအရေးယူခံရမယ်ပေါ့နော်။ဆောင်စည်းရင်းရင်ငတ်တလို့ဖြစ်အခြေအနေမှာရောက်သွားမယ်ပေါ့။ကြောက်မြက်ဒေသမှာနေကြောက်မြက်မကင်ရဘူးဆိုရင်တော့အဲ့ဒါကအဲ့ဒီဥပဒေပုံမှန်နဲ့ပဲပြည်သူတွေကချုပ်သေးစို့ထောင်သေးစို့ပေါ့နော်။သွားနိုင်တာပေါ့လေ။
ဖားကန်ဒေသခံဒေါက်ကန်ယာပြောပြသွားတာပါဒီအချက်ပြင်ဖားကန်လိုနေရာမှာကုမ္ပဏီကြီးတွေကလဝကြီးအုပ်ပြီးဆက်ကြီးတွေနဲ့မိကုံညံကုံတူးနေတာကြောင့်တပိုင်းတနိုင်လုတ်ကင်လိုတဲ့ပြည်သူတွေအပြင်အခုခေတ်မှာပေါ်ပေါက်လာတဲ့ရင်မစေးကြောက်အလုလုတဲ့လူဒန်းစားတွေအတွက်ကြောက်မြက်ဥပဒေကအကာအကွယ်မပေးတဲ့အပြင်သူတို့ကိုရာဇဝတ်ကောင်ဖြစ်နဲ့တွန်းပို့နေတယ်လို့ပြောပါတယ်ဒီအတွက်ကြောက်မြက်ဥပဒေကိုပြင်ဆင်ပေးဖို့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်အခုတော့ပြည်သူတွေတောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်ခဲ့ပါပြီ။ကြောက်မြက်ဥပဒေကိုအမျိုးသားလွှတ်တော်မှာတင်နိုင်ခဲ့ပြီလို့ဆိုပါတယ်။ဥပဒေချမ်းကော်မတီမှာပါဝင်သူဖားကန့်အမျိုးသားလွှတ်တော်အမတ်ဦးခင်မောင်မြင့်ပြောတာကအရေးကြီးတာတွေကိုပြင်ဆင်နိုင်ခဲ့ပါတယ်လို့ပြောပါတယ်
။ဒီ main ကြီးတွေကိုကျွန်တော်အများကြီးပြင်လိုက်တယ်။ for the area ဆာနောက်တာနောက်ပြီးတော့မှအထူးကုန်စည်ကုန်တော့ဘာလို့ကျွန်တော်ကိုရှော့လိုက်တယ်လေ။ဒီအကုန်ကောက်လဲကျွန်တော်ရှော့လိုက်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကရေအောင်တွေလိုပဲလေအလုပ်ကိုအောက်လိုက်များနေမောင်ခိုးအပိဖြစ်သွားတယ်လေဘယ်သူမှလာမထဲတော့မယ်နဲ့အဲ့တော့လုပ်ငန်းရှင်တွေလည်းဆောင်းနေတဲ့အတိုင်းအတာဖြစ်အောင်ကျွန်တော်ပြင်ဆင်ရတာပေါ့ဗျာနောက်ပြီးတော့မှဒေသခံနေနဲ့လည်းအခုကျွန်တော်တို့မနေ့ကအများပိုင်းကုမ္ပဏီတည်ထောင်မှုကျွန်တော်တို့ဆွေးနွေးတာပေါ့ဗျာသဘောတူညီချက်တော့ရပြီ
ဒါပေမဲ့ဥပဒေချမ်းကိုလေ့လာသူတချို့ပြောတာကတော့ထူးခြားမှုသိမရှိပါလို့ဆိုပါတယ်ဖားကန်ဒေသခံကိုစော်မိုးထက်ပြောပြတာက
လွတ်လပ်လပ်ပြီးရဲမှာပဲရောင်းဝယ်ဖောက်ကားခွင့်ပေါ့နော်။ပြောဒီပောက်ခုဒီပောက်ခုထုတ်တာမျိုးဆိုတော့တင်းတင်းကြပ်ကြပ်လုပ်ပြီးဖားမှာရှိပါ။အဲ့ဒါကျွန်တော်တို့လက်ခံလို့ရတယ်။အခုဟာကအဲ့ဒီလိုလူဒန်းစားတွေအတွက်ဟိုကျွန်တော်တို့ကအများကြီးမျှော်လင့်ခဲ့တာပေါ့နော်။ဒါပေမဲ့ဘာတစ်ခုမှပါမလာဘူး။အရင်ဥပဒေတွေအတိုင်းပဲအကြီးစားဆိုတဲ့ဟာလေးထုတ်လိုက်တာကလွဲရင်အနှစ်သာရအရာပြောင်းလဲမှုဘာမှမရှိဘူး။ကျွန်တော်တို့သိသလောက်ပေါ့နော်။ဒါကျွန်တော်ဥပဒေပညာရှင်တော့မဟုတ်ဘူး။ကျွန်တော်ဒီဥပဒေကိုခောက်ခောက်ခါခါဖတ်ကြည့်တယ်။ဘာမှမတွေ့ရဘူးဗျ။အဲ့ဒါလေးပေါ့
တကယ်ကဥပဒေချမ်းကိုဒေသခံတွေကိုချပြပြီးမှလိုအပ်တာတွေကိုဖြည့်ဆွတ်သင့်တယ်လို့ဆိုပါတယ်။ဖားကန်ဒေသခံဒေါက်ကန်ယာပြောတာက
လုပ်ငန်းဆောင်ရွက်မှုမှာပေါ့နော်ဒီဖွင့်လင်းမြင်သာမှုရှိဖို့လိုမယ်ဒီအရက်ဖက်လူထုဖြစ်စီရဲ့ပါဝင်ခွင့်လည်းရဖို့လိုမယ်ပေါ့နော်ဆိုတော့ဥမာပေါ့ဒီစောင့်ရည်ရတနာကအစည်းစားအလတ်စားအသေးစားလို့ပြောတဲ့အခါမှာအလတ်စားပဲဖြစ်ဖြစ်အသေးစားပဲဖြစ်ဖြစ်ဘလောက်အတိုင်းအတာပဲနဲ့ဧကပဲနဲ့မြင့်ကား30ကိုကားပဲနဲ့30ခွင့်ဆိုတာကျွန်တော်တို့အရက်ဖြစ်လူထုဖွဲ့စည်းကမတိရဘူးဆိုရင်ပြည်သူလူထုကတော့ဒါဟိုပေါ့ဟိုဟာအဲရှင်းရှင်းလင်းလင်းပြီမှာမဟုတ်ဘူးလေဒါကိုပေါ့သူတို့လူကြီးတွေပဲရှော့ပြီးမှပြည်သူတွေနားမလည်ဘူးဆိုရင်တော့ဒါဖြစ်ရောက်မှုမရှိနိုင်ဘူးပေါ့နော်ဆိုတော့ကျွန်မဆိုလို့ချင်တာကခွင့်လင်းညီတာမှုဟာအရင်အရေးကြီးလိမ့်မယ်ကျွန်တော်တို့အရက်ဖြစ်လူထုဖွဲ့စည်းများနဲ့ချိဆက်မှုလည်းပဲပါဝင်ခွင့်ရနိုင်ဖို့ဒါပေါ့ဒါလည်းပဲအရေးကြီးလိမ့်မယ်လို့ဒီမှာထင်တယ်
။ဥပဒေချမ်းပြည်သူ့ရေးကော်မတီဝင်ဦးခင်မောင်မြင့်ကတော့ဒီဥပဒေချမ်းမှာဒေသပတ်ဝန်းကျင်ထိခိုက်မှုကိုအကာအကွယ်ပေးနိုင်တဲ့အချက်တွေကိုအဓိကထားတယ်လို့ပဲဒေသခံတွေလောက်ကင်စားတော့နိုင်ရေးအတွက်ပါဝင်ပါတယ်လို့ဆိုပါတယ်
။အတိုင်းစားမရှိထန်တာရတယ်။အဲဒီမှာသူတို့ကရဲရဲဆက်ဆက်လုပ်ငန်းအောင်လည်းလုပ်ကြတယ်။သူတို့ဘယ်လောက်လုပ်လဲဆိုတော့သူတို့24နိုင်လုပ်နေတာ။အဲဒီတချို့ဥစ္စာဆိုလို့ရှိရင်ပေပါတစ်ထောင်ကုန်နေတဲ့တရက်ကို24နိုင်ရောအော်နောက်ပြီးဒီကျွန်တော်တို့ရဲ့တမားပဝင်းကျင်တို့နောက်မှာဆေးရန်တရားအသုံးပြုမဲ့ဟာတို့ကတော့ကျွန်တော်ကန့်တတ်ရမှာလေအလုံးအဲ့ဒီအဲ့ဒီဥစ္စာကကျွန်တော်တို့လွတ်တော်ဖွင့်လာအတရအတွင်းမှာကျွန်တော်ပြီအောင်လုပ်မယ
်အကြောင်းမြတ်လုပ်ငန်းရှင်ပြောနေတဲ့အချက်တရောပြန်ပြင်လာစရာသူတို့ကလည်းသူတို့ပြင်ပေးပါဆိုပြီးပြောနေတဲ့အချက်တရောအဲ့ထက်မှပြင်လာတယ်
အဲ့ဒီကဘောအထုကိုစီခွန်တို့ဘာလို့ကဒီကြောင့်မြေကိုအထုကုန်စည်ကုန်စုံမှနှစ်ထပ်သုံးထပ်ကွန်ကောင်းနေတယ်အဲ့ဒါကျွန်တော်ပဲဖြစ်ပါတယ်ချော့ပြီးတာပေါ့ဗျာ
နောက်ပြီးအဲ့ကြောင့်မြေကိုလက်ဝယ်ရှိတာနဲ့ဖမ်းတဲ့ကိစ္စအောင်
အဲ့ဒါလည်းကျွန်တော်အလုံးပဲဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က မြန်မာပြည်မှာကြောက်မြက်ထုံငါကျင်လို့ရှိရင်ကျွန်တော်ဒီဖန်းသာစီးရတော့မလို့ရတော့လေကျွန်တော်သူလဲကွန်ပျူတာစီးခုအနေနဲ့ပဲတတ်မှတ်ပြီးတော့မှကြိုက်လို့တယ်ပါကြိုက်လို့ရောင်းဖို့ဗျာအခွန်ဆောင်နေအဲ့ဒါပေါ့ကျွန်တော်တို့ကထုတ်လိုက်တဲ့အနေကခွန်ဆောင်ပြီးလို့ရှိရင်ကြိုက်တဲ့နေရာတော့ဒီမြန်မာပြည်ပြင်ထွက်တယ်မယ်ဆိုလို့ရှိရင်ဆရာကလည်းပြန်ဆောင်တာပါပဲ
ဥက္ကမောင်မြင့်ပြောပြသွားတာပါဒီဥပဒေချမ်းဟာအခုတစ်လနှစ်လအတွင်းမှာဥပဒေအဖြစ်နဲ့ပေါ်ထွက်လာမှာဖြစ်ပါတယ်ဒါပေမဲ့အခုချိန်မှာကုမ္ပဏီကြီးတွေအနေနဲ့ကတော့မီးကုန်ရန်ကုန်တူးဖော်နေကြတယ်လို့ဒေသခံတွေကပြောပါတယ်တူးဖော်ရီနာနဲ့ပတ်သက်ပြီးနှိုင်းယှဉ်ပြောရရင်အရင်အစိုးရလက်ထက်ကတည်းကတောင်းဆက်တွေပိုပြီးများလာနေတယ်လို့ပြောသူတွေလည်းရှိပါတယ်တချို့သုံးသက်သူတွေကတော့ဥပဒေအစ်စ်ထွက်ပေါ်မလာခင်အကြီးအကျယ်ထုတ်လုပ်မှုတွေကိုခိတ္တရပ်ထားနိုင်ရင်ကောင်းမယ်လို့အကြံပြုသူတွေလည်းရှိပါတယ်သောရရှင်များခင်ဗျာအစိုးရအစ်စ်အနေနဲ့ကတော့တဘာဝပတ်ဝန်းကျင်ပြတ်သုံးတာတွေကိုကာကွယ်ရင်းကမ္ဘာမှာမြန်မာနိုင်ငံမှာပဲအတွေ့အများတဲ့ဒီကြောက်စင်းရတနာများရေရှည်တည်တတ်နိုင်ရေးအတွက်ကြိုးစားနေတာမြင်သာပါတယ်။ဒါပေမဲ့နှီးကွေးတယ်ဆိုတဲ့ဝေမှန်မှုနဲ့အတူတခြားဝေမှန်ချက်တွေကတော့ထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။